ေလာအတွင်းကျင်းပမဲ့တရုတ်နိုင်ငံရဲ့ One Belt One Road Forum ပူကပလမ်းမစီမံကိန်းနဲ့ပတ်သက်လို့ဒီနိုင်ငံကညီလာခံမှာစီးပွားရေးပူးပေါင်းဆောင်ရွက်ဖို့ကိုသာရည်ရွယ်ပြီးနိုင်ငံရေးပါဝင်ပတ်သက်မှုကိုမလိုလားကြောင်းတရုတ်နိုင်ငံကြီးဝန်ကြီးဝန်ကြီးကမနေ့ကပြောကြားလိုက်ပါတယ်အိန္ဒိယမြန်မာနဲ့ဒီတရုတ်ရဲ့အရေးအကြီးဆုံးအကြီးမားဆုံးနိုင်ငံတကာစီမံကိန်းဟာမြန်မာနိုင်ငံအတွက်ရောဘယ်လိုအကျိုးသက်ရောက်မှုရှိနိုင်ပါလဲ။မတ်အင်ဂျင်နိုင်ကပြောပြမှာပါ
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်အပါအဝင်နိုင်ငံပေါင်း130ကအစိုးရကိုယ်စားလှယ်တွေတက်ရောက်မဲ့ One Belt and One Road နိုင်ငံတကာညီလာခံနဲ့ပတ်သက်လို့တရုတ်အစိုးရကဘာတွေပြင်ဆင်ထားတယ်လဲဆိုတာကိုနိုင်ငံသားဝင်ကြီးဝန်ကြီးကမနေ့ကတရုတ်နိုင်ငံသားဝင်ကြီးဌာနမှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်။開幕式將於5月14日上午進行。习近平主席将出席并发表主席演讲。
尼拉干部门看那个梅拉斯林尼嘛，金巴嘛，皮巴的。咱们习近平果然带要比阿会美工标价嘛吧？哎，那么了，市民收入外国金巴不稀巴的。梅拉斯阿尼嘛，那个刚早你也提提收入外国，等你弄金巴嘛，皮皮。咱们习个对吧？不提皮，上个早嘛，皮巴的。哎，你提提收入外国，过了咱们个阿东尼姆州，安东尼奥古德雷斯，格巴巴奥克塔，金永金阿巴阿文，那个毛那塞西那个也收入刚早你带要孙尼嘛，皮巴的。
ကဏ္ဍမျိုးစုံမှာအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်နိုင်မှုညီလာခံမှာပါဝင်တဲ့နိုင်ငံအလုံးအတွက်စင်းမြင့်တစ်ခုကိုပေးထားကြောင်းတရုတ်နိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့ပြည်ပြင်ပြောင်းလဲရေးကော်မရှင်ဒုတိယအကြီးအကဲဝမ်ချောင်တောင်းကသတင်းတောက်တွေကိုအခုလိုပြောသွားပါတယ်
။高级别会议采用一加六的模式。
အစင်းမြင့်စည်းဝေးပွဲတွေဆိုတဲ့အဓိပ္ပာယ်ကတော့အစင်းမြင့်စုံညီစည်းဝေးပွဲတည်ရတဲ့အတူတီးခြားစင်မြိုင်ဆွေးနွေးပွဲ6ခုကိုကျင်းပသွားမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲတွေကနေကဏ္ဍပေါင်း8ခုကိုဦးစားပေးမှာဖြစ်ပါတယ်။အခြေခံရန်ရအဆောက်အဦစက်မှုလုပ်ငန်းမှာရင်းနှီးမြှုပ်နှံမှုစီးပွားရေးကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုစွမ်းအင်နဲ့တယံဇာတကဏ္ဍငွေကြေးဆိုင်ရာပူးပေါင်းဆောင်ရွက်မှုနှစ်နိုင်ငံပြည်သူတွေကြားအပြန်အလှန်ဖလှယ်တဲ့အစည်းအဝေးတွေပတ်ဝန်းကျင်ထွင်းသွင်းရေးပင်လယ်ရေကြောင်းသွားလာမှုမှာပူးပေါင်းဆောင်ရွက်ရေးစတာတွေပါဝင်မှုရှိပါတယ်။တက်ရောက်လာသူတွေအနေနဲ့ဘယ်လိုနည်းနဲ့ပူးပေါင်းဆောင်ရွက်အကောင့်ထဲပုံမလဲဘယ်လိုမြင့်တင်ယူမလဲလက်တွေ့ကြတဲ့အောင်မြင်မှုတွေဘယ်လိုထောက်ခံမလဲစတာတွေဆွေးနွေးကြမှာဖြစ်ပါတယ
် One Belt and One Road OBOR နီလာကနဲ့ပတ်သက်လို့တရုတ်ကသူ့ရဲ့နိုင်ငံတကာစီမံကိန်းကြီးကိုသူ့ပဲထိန်းချုပ်ဖို့စ조사နေကြောင်းဝေဖန်မှုတွေရှိနေတာပါတရုတ်အစိုးရကတော့အဲ့ဒီဝေဖန်မှုကိုရှောင်ကျဉ်တဲ့အနေနဲ့ညီလာခံကိုအကြံပေးလုပ်ငန်းစဉ်အဖြစ်မြင်သာအောင်စ조사ဆောင်ရွက်နေပါတယ်တရုတ်ရဲ့ OBOR ပိုလန်ကပတ်စီမံကိန်းမှာဖွံ့ဖြိုးဆဲနဲ့ဖွံ့ဖြိုးပြီးနိုင်ငံတွေခွဲခြားခြင်းမရှိဘဲတာတူညီမျှတိုးတက်ရေးကိုမြင့်တင်ဖို့အတွက်ရည်မှန်းထားကြောင်းတရုတ်နိုင်ငံသားဝန်ကြီးဝန်ကြီးကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒါကြောင့်ပိုလန်ကပတ်စီမံကိန်းဟာမြန်မာနိုင်ငံအတွက်ရောဘလောက်ထိအကျိုးရှိနိုင်မလဲ။တရုတ်မြန်မာဆက်ဆံရေးကြွမ်းကျင်သူလည်းဖြစ်မြန်မာနိုင်ငံရေးတုံ့တက်သူကိုမမောင်စိုးရဲ့အမြင်ကတော့
ကျို့ဖို့ကတော့ဒီဘူလန်ကပတ်စီမံကိန်းနဲ့ပတ်သက်ပြီး WCYE ဆုံးဖြစ်ဖြစ်နောက်ဒီကာလာရထာလန်ဆက်သွယ်လမ်းဖောက်ဖြစ်ဖြစ်သူ့အနေနဲ့အလုပ်လုပ်ရတယ်သူကဒီရှေ့ဂက်စ်ပိုင်လမ်းလည်းသူတို့ဝယ်ယူထားရဖြစ်တော့အဲ့ဒါကိုဆက်စစ်တဲ့ထုတ်လုပ်လည်းရတယ်ဒီမှာလုပ်ငန်းထူသွားတယ်အဲ့တော့ဒီမှာအရေးကြီးတာဘာကြောင့်လဲဖြစ်နေလဲဆိုတော့ဗမာပြည်မှာကတရုတ်ရင်းနှီးငြိမ်းချမ်းမှုနဲ့ဆိုးရင်တော့ဆိုးရင်တဲ့ခါမှာနိုင်ငံငါးလုံးတစ်ဖက်အကျိုးရှိတဲ့အခြေအနေဖြစ်မှုလို့လို့ရယ်ဆိုတော့ဒီမှာဒီပိုလန်ကစီမံကိန်းမှာဗမာပြည်ပါလို့တူရင်းဝင်လာရင်ဗမာပြည်ကဘယ်လောက်ချီအကျိုးရှိမလဲဗမာပြည်ရဲ့ပြည်သူတွေအတွက်ဘယ်လောက်အလုပ်ကင်ခွင့်လားဖန်တီးပေးနိုင်မလဲအကျိုးရှိနိုင်မယ့်အခြေအနေဖန်တီးပေးနိုင်မလဲဒါအရေးကြီးတယ်အရေးကြီးတဲ့ခါကျတော့ဆိုရဒါတို့ဗမာဆိုရဘက်ကစူးစမ်းအောင်လည်းမကောက်တရုတ်ကလည်းဒီဗမာပြည်မှာဖြန့်ရင်ဗမာပြည်သူတွေညံ့မှုအဓိကလိုရဲလို့ထင်တာပေါ့ကျွန်တော်မြင်တော့ဒါလို့ဒီဥပဒေနဲ့အစိုးရရဲ့ဝန်ကြီးပြီးရောဆိုရင်မြေဆုံစီမံကိန်းတွေကြောက်နိုင်ဖြစ်လေ
One Belt and One Road ညီလာခံဖွင့်ပွဲအခမ်းအနားကိုရုရှားသမ္မတဗလာဒီမီယာပူတင်အီတလီဝန်ကြီးချုပ်ပေါလိုဂျန်တီလိုနီ IMF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့အကြီးအကဲခရစ်စတင်းလက်ဂတ်တို့လည်းတက်ရောက်ကြမှာဖြစ်ပါတယ်တောင်တရုတ်ပင်လယ်ပိုင်နဲ့အငင်းပွားနေတဲ့အရှေ့တောင်အာရှနိုင်ငံတွေဖြစ်တဲ့ Vietnam, Indonesia, Malaysia နဲ့ Philippines နိုင်ငံတွေနဲ့လည်းတရုတ်အစိုးရကညှိနှိုင်းထားတဲ့အတွက်OBOR နီလာခံကိုအဲ့ဒီနိုင်ငံကခေါင်းဆောင်တွေလည်းတက်ရောက်ကြမှာပါ။ဥရောပနဲ့အရှေ့ဥရောပနိုင်ငံတွေဖြစ်တဲ့ Greece, Belarus အပြင် Pakistan, Sri Lanka, Cambodia, Ethiopia စတဲ့နိုင်ငံတွေရဲ့ခေါင်းဆောင်တွေလည်းနီလာခံကိုတက်ရောက်မှာဖြစ်ပါတယ်။ ဒါပေမဲ့ဂျပန်တောင်ကိုရီးယားအိန္ဒိယနဲ့စင်ကာပူနိုင်ငံတွေကတော့သူတို့ရဲ့ခေါင်းဆောင်တွေညီလာခံတက်ရောက်ဖို့ရှိမရှိသဘောတူညီမှုမရသေးသလိုတရုတ်ရဲ့စီးပွားရေးမဟာမိတ်အုပ်စုနိုင်ငံတွေဖြစ်တဲ့ဘရာဇီးလ်နဲ့တောင်အာဖရိကနိုင်ငံတွေကတော့သူတို့ရဲ့အစိမ့်ခေါင်းဆောင်တွေတက်ရောက်ဖို့မရှိဘူးလို့တရုတ်နိုင်ငံသားဌာနသတင်းထုတ်ပြန်ချက်မှဖော်ပြထားပါတယ်ဒီညီလာခံမတိုင်ခင်မှာတော့တရုတ်အစိုးရဟာသူ့ရဲ့ပိုလန်ကပတ်စီမံကိန်းအတွက်ထောက်ခံမှုကိုတိုးချဲ့တဲ့အနေနဲ့နိုင်ငံပေါင်း56နိုင်ငံနဲ့သဘောတူစာချုပ်တွေချုပ်ဆိုခဲ့ပါတယ်။ဒါ့အပြင်ဒီစီမံကိန်းကိုအကောင့်ထည့်ဖို့ပိုလန်မှရန်ပုံငွေဆိုပြီးအမေရိကန်ဒေါ်လာ40ဘီလီယံမှတည်ရင်းနှီးခဲ့ပါတယ်ရှင်။